မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းလာခဲ့ပြီးတော့ကြိုတင်ကာကွယ်နိုင်တဲ့ရောဂါတွေကိုကူးစက်နိုင်ချေတိုးလာတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရံပုံငွေအဖွဲ့ UNICEF ကဒီကနေ့မှပဲသတိပေးလိုက်ပါတယ်။ဒါကြောင့်ကလေးသင်ငယ်တွေအတွက်ကာကွယ်နိုင်တဲ့ရောဂါတွေကူးစက်ခံရတာမျိုးမဖြစ်အောင်အချိန်မီကာကွယ်ဆေးထိုးကြဖို့ဧပြီလ24ရက်နေ့ကနေ30ရက်နေ့အတွင်းကမ္ဘာကာကွယ်ဆေးထိုးနှံတိုက်ကြွေးရေးရတရပတ်မှာ UNICEF ကတိုက်တွန်းထားပါတယ်။တချိန်တည်းမှာပဲငှက်ပြားယောဂါဟာမြန်မာနိုင်ငံကကလေးငယ်တွေအပါအဝင်လူကြီးသူငယ်ကြားမှာမရွေးလူတိုင်းယောဂါခံစားရနိုင်တာကြောင့်အနာဂတ်မှာငှက်ပြားယောဂါကင်းအောင်ကြိုးစားကြပါစို့လို့ဆိုပြီးတော့လည်းမနေ့ကကြားရောက်တဲ့ကမ္ဘာငှက်ပြားယောဂါတိုက်ဖျက်ရေးနေ့မှာကုလသမဂ္ဂကလေးမြတ်ရံပုံငွေအဖွဲ့ UNICEF ကနှိုးဆော်ပါတယ်ကမ္ဘာကလေးသင်ငယ်ဥယျာဉ်ရဲ့လေးပုံတစ်ပုံဟာပြိပခဖြစ်ပွားတဲ့နေရာတွေမှာနေထိုင်နေကြတာဖြစ်ပြီးတော့2023ခုနှစ်အတွင်းဒီမြန်မာအပါအဝင်ပြိပခဖြစ်ပွားနေတဲ့နိုင်ငံပေါင်း82နိုင်ငံအတွေ့အရေးပေါ်ထောက်ပံ့ရေးပစ္စည်းနဲ့အသက်ကယ်ဆယ်ရေးပြည်လဲထူထောင်ရေးအတွေ့အမေရိကန်ဒေါ်လာတန်း890ကျော်ဘူးသုံးစွဲခဲ့တယ်လို့လည်း UNICEF အဖွဲ့ကြီးကသတင်းထုတ်ပြန်ထားပါတယ်ရှင်